ကယားပြည်နယ်မှာစစ်ဘေးကနေပြီးတော့ထွက်ပြေးနေသူတွေအစုလိုက်တပ်ဖြတ်ခံရတာကိုကြည့်မယ်ဆိုရင်လုံခြုံရေးအာမခံချက်မရှိတာကိုပြသနေတယ်လို့ကယင်းဤအမျိုးသမီးအစည်းအရုံး KMWO ကပြောကြားလိုက်ပါတယ်ဖရူဇိုမြို့နယ်ထဲမှာစစ်တပ်ခြေရန်အဖွဲ့ကဝန်ထမ်းတွေရဲ့မော်တော်ယာဉ်အပါအဝင်အရက်သားရင်နှန်းအပေါ်မှာစစ်တပ်ကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့စစ်ရေးကတင်းမာနေစေဖြစ်ပါတယ်
ကယားပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုမဆုမြင်မှုကတင်ပြပေးထားပါတယ်။ကယားပြည်နယ်ဖူဆိုမြို့နယ်မှာစစ်ဘေးဒုက္ခသည်တွေပါလာတဲ့ရင်းနှံအပေါ်စစ်တပ်ကတိုက်ခိုက်မှုအတွင်ကုလသမဂ္ဂရဲ့ကလေးတငယ်များကူညီဆောင်ရှောက်ရေးစစ်တပ်ချစ်တွင်အဖွဲ့ကဝန်ထမ်းအုပ်တည်ဆုံသွားသလားဆိုတာကိုဒေသခံတွေအတည်ပြုနိုင်မှုစူးစမ်းနေကြပါတယ်။စစ်တပ်ကတိုက်ခိုက်မှုအတွင်မီးလောင်နေ ပတီအိုကဒေသခံအမျိုးသမီးတို့ကပြောကြပါတယ်
ဒီကကတော့မီရှိုးတဲ့ theme ပါလာတော့ဗောနော်အဲတိုးတော်ဒီဝထန်းနဲ့ရောက်ဗောနော်ဒီဝထန်းနဲ့ဦးကဒီပျောက်ဆုံးနေတဲ့ပုံမှာဒီမီရှိုးတဲ့ theme ပါသွားတယ်မပါတော့ဘူးအာဘယ်လိုရောက်နေလဲဆိုတာကတော့ဒါအတိပြချက်ကတော့မသိရသေ
းဘူးသူဆိုမျိုးနယ်ကမိုးဆိုးကြီးရွာနာမှာ Save the Children အဖွဲ့ကလူသားချင်းစာနာမှုအကူအညီပေးဖို့တွားတဲ့ဝန်ထမ်းတွေရဲ့မော်တော်ကတိုက်ခိုက်မီရှိုးခံရပြီးတော့ဝန်ထမ်းအုပ်ပျောက်ဆုံးနေတယ်ဆိုတာကို Save the Children အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်တပ်ကကားတွေကိုအတင်းတားဆီးပြီးတော့တချို့ကိုဖမ်းဆီးကျန်သူတွေကိုတပ်ဖြတ်အလောင်းတွေကိုမီးရှို့ခဲ့တယ်ဆိုတဲ့သတင်းတွေကိုအဖွဲ့ကရရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မီးလောင်ပျက်စီးနေတဲ့ကားတွေထဲမှာမီးလောင်နေတဲ့ရုပ်အလောင်းတွေတွေ့ရှိခဲ့ပါတယ်။ကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်38ယောက်ထက်မနည်းကိုစစ်တပ်ကတိုက်ခိုက်ခဲ့တဲ့အပေါ် Save the Children အဖွဲ့ကအပြစ်တင်ထားပါတယ်။အခုလိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကတော့ဒါဟာအတိတ်တံရှိတဲ့ဆွဆွဲချက်ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းက VOE ကိုအခုလိုပြောပါတယ်
။အဲဒီသူဆိုဘက်မှာဒီလိုကားခုနှစ်စီးနဲ့ဒီလိုရောင်းဟောင်းတနေရာနဲ့ဒီကြောင်းနေတာရှိတယ်။အဲ့တော့ဒီလိုရက်တန့်ဖို့ဆိုတော့ရက်တန့်တယ်။စစ်စေးရတဲ့ရက်တန့်ခိုင်းတယ်ရက်တန့်ခိုင်းတဲ့နေရာမှာမရက်တန့်ဘူး။ရက်တန့်မင်းလည်းအဲဒီသူကားဘွားလည်းလက်နဲ့လည်းနေတယ်။ဒီလိုစီရလည်းပြန်လည်းပြစ်ထားတယ်။အဲဒီဟာဒီအဲ့တော့အနောက်တောင်ဘက်လောက်မှာဘေးရနေပြီလေကျွန်တော်ဖြစ်ခဲ့တဲ့အားရှိပါတယ်။ဒီကနေပြီးတဲ့ဒါအကျန်းတဲ့30လောက်ကကျွန်တော်တို့လူကြီးတပ်ဖွဲ့တို့ဖြစ်ခဲ့တဲ့အားရှိတယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒီရေနေကိုမရက်တဲ့ရေနေကိုပြန်လဲဖြစ်ခဲ့တယ်။လက်နက်ကြီးနဲ့ဖြစ်ခဲ့တာလည်းရှိတယ်။ဒါကြောင့်မလို့တချို့ကားတွေနေကောင်းတာရှိတယ်။အဲ့မှာ25ဦးအသက်ပြေဆုံးတယ်။25ဦးရမှလည်းကလေးတယောက်မှမပါပါဘူး
။တကယ်ကြီးအမျိုးသားခုခံကာကွယ်ရေး KNDS အဖွဲ့ဘက်ကတော့တေဆုံးသွားသူတွေဟာဆေးဘေးဒုက္ခတွေအရသားတွေဖြစ်ကြတယ်လို့ပြောကြားထားပါတယ်။စစ်ကောင်စီအနေနဲ့သူတို့ကျူးလွန်ခဲ့တဲ့အဖြစ်မှုတွေကိုဖုံးကွယ်ဖျောက်ဖျက်ဖို့ကြိုးစားနေတာလို့ KNDS ကြံကြားရေးတာဝန်ခံက VOA ကိုပြောပါတယ်
။အဲ့ဒီရေချိုးပြည်ရင်းနှီးမှာပဲစစ်ကောင်စီကဒီကြွာသားတွေမှာတမပါတယ်ဆိုတဲ့ဟာကိုစာပါလောက်ပြီးတော့နေရရှိတယ်ပေါ့။ဒါတခုနောက်တစ်ခုကအခင်းကျင်းနေနေမှာဒီစစ်တေတွေကိုအတမဆောက်ဖို့စစ်ကောင်စီကကြိုးစားနေတယ်ဒါကလည်းကျွန်တော်တို့သိရှိနေချင်မှာလည်းပြောပြရပါတယ်ဗျာ။ကျွန်တော်လောင်းရစ်တဲ့လုံမရအောင်လုပ်နေတာတခုရဲ့နော်ဒီလူတွေဆက်လူတွေဟောတနာမေးသုံးချက်ခုံပေးတာတွေကိုပုံပြကိုကြိုးစားမိတာအဲ့ဒီမျိုးတွေကျွန်တော်သိရတယ်ကြာနောက်ပါလဲသုံးခဲ့တဲ့တက်စီလူတွေကိုကျွန်တော်စစ်ကောင်စစ်တပ်ကဆန်ဒီစလို့ဆောက်ဖို့ကြိုးစားနေတာကျွန်တော်တို့ဒီတက်စီကိုဆောက်ဖို့ကြိုးစားနေတာကျွန်တော်တို့သိရတယ်ကြာ
ဘလူဆိုမျိုးနဲ့ဘက်ကိုစစ်တပ်ကအထူးကထိုးစစ်ဆင်နေပုံရတယ်လို့လည်းသူကပြောပါတယ်လိုက်ကော်မြူနီတဲ့မှာလည်းနေအိမ်တွေကိုစစ်တပ်ကဝင်ရောက်စီးနှင်းရှာဖွေမှုတွေနေတိုင်းလိုလုပ်နေတယ်လို့ပြောပါတယ်။အခုလိုတိုက်ပွဲတွေစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာထွက်ပြေးနေကြရပါတယ်။စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေကြရသူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာကိုကြည့်ရင်လုံခြုံရေးအရာအမခံချက်မရှိတာပြနေတယ်လို့ KNDS အမျိုးသမီးအစည်းအရုံး KNWO ကပြောပါတယ်
။သွားလာတဲ့အခါမှာပဲဖြစ်ဖြစ်ဒီအဲကျမတို့ဒီစစ်ဆောင်တဲ့အခါမှာပဲကြည့်နေရတဲ့အခါမှာပြလှုပ်ချုံမှုမရှိဘူးပေါ့နော်လှုပ်ချုံမှုမရှိတဲ့အတွက်ကြောင့်မို့ခုနပြောတဲ့ဒီပေါ့နော်စစ်ကောင်စီနဲ့ကျမတို့အစ်စ်ပြေးနေရင်းနဲ့ဒီစစ်ကောင်စီနဲ့တိုးပြီးတော့အဲဒီလိုမျိုးတက်ချမ်းပါခါရတာပေါ့နော်ခုနပြောတဲ့အဲကျမတို့စစ်ဆောင်ဒီအစူလိုက်အပြုံနဲ့ပေါ့နော်တက်ချမ်းမှုအပေါ်မှာဒါတွေကမျိုးသမီးခွင့်ရတဲ့ပြောပြောကလေးခွင့်ရစီတော့ပေါ့နော်ဒါတွေကအလုပ်ကအခုရေချူပါခံရတယ်ဆိုတာချက်ပိုနေပါတယ်ပေါ့နော်
ဖျားပြင်းနေတဲ့မှာစစ်ဘေးလွတ်ရာထွက်ပြေးနေကြရသူတောင်းနေစီစီနေပြီးတော့စောင်းတွင်းကာလမှုအလွေးတွေပြီးစောင်းတွေဆန်စီဆာဆတဲ့ကုန်ကြောက်တွေလည်းလိုအပ်နေကြတယ်လို့သူကပြောပါတယ်စစ်ကြက်ဖက်ကတားဆီးစစ်ဆေးမှုတွေလုပ်နေတဲ့အတွက်ဒုက္ခတွေရစီအကူအညီရောင်းနိုင်ဖို့လည်းအခက်အခဲစိန်ခေါ်မှုတွေရှိနေပါတယ်ရှင်